Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် February လ6ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190ရုကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါတရထရမ်ပါသူ့မှာအပြစ်မရှိဘူးလို့ထက်လွတ်တော်ကဆုံးဖြတ်ပြီးတဲ့အပေါ်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ပြောဆိုဖို့ရှိပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ရုပ်နဲ့ညံတွေမှာတည်ဆုံးသူ960ကျော်နဲ့ကမ္ဘာတဝန်းကူးစက်သူက28000ကျော်သွားပါပြီအမေရိကန်တင်ပို့ကုန်ဒေါ်လာ85ဘီလီယံဘိုးပေါ်ကုန်သွယ်ကုန်တွေဖျက်တောက်တော့မယ်လို့ရုပ်နဲ့ညံကကြေညာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစုထုတ်ကိုပြည်ထရေးဝန်ကြီးအစထုတ်ခန့်အပ်ဖို့သမရကပြည်ထောင်စုလွှတ်တော်ကိုအမိတင်သွင်းလိုက်ပါတယ
်။ဒုနာယကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလက်လက်ရှိတော်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရာပြည
်ဒီသတင်းနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးအောင်မြင်ဖို့လုပ်ငန်းစဉ်တချို့ပြင်ဆင်သွားဖို့ရှိတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှာဆွေရတက်တဲ့ရခိုင်တပ်ဖွဲ့တို့တိုက်ပွဲတွေပြင်းဖြစ်နေတဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ကရဲတပ်ဖွဲ့ဝင်တွေရဲ့လာစာငွေတွေကိုအဖွဲ့ကသိမ်းယူသွားတယ်ဆိုတဲ့အကြောင်းနဲ့အတူဒီရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်လို့စစ်ဘေးရှောင်နေတဲ့ညောင်ပင်လှရွာကအိမ်တွေကိုစစ်တပ်ကဝင်ရောက်ဖျက်ဆီးပြီးပိုင်ဆိုင်ပစ္စည်းတွေယူသွားတယ်ဆိုတဲ့ဒေသခံပြောဆိုချက်တွေကိုတော့စစ်ဖက်ကညင်ထားပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်မှာအပြစ်မရှိတဲ့အကြောင်းထက်လွတ်တော်ကဗိုလ်ဒူးနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သမ္မတကအင်ဖြူတော်ကနေနိုင်ငံကိုပထမအဦးဆုံးစကားပြောဖို့ရှိပါတယ်သူမှာပြစ်မရှိတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ပိုင်းတွေပြင်ပါပဲအခုလိုစကားပြောမဲ့အစီအစဉ်ကိုသမရကတွစ်ချာမှာကြေညာတာပါလောက်ကျန်တရားဆွဲဆိုမှုအပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမရကတွစ်တာမှာရေးပါတယ်သမရပေါ်ဆွဆွဲထားတဲ့ဆွဲချက်နှစ်ခုတည်းကအာဏာလွှဲသုံးစားလုပ်မှုအတွက်ထောက်ခံမဲ့48မဲကန့်ကွက်မဲ52မဲနဲ့အပြစ်မရှိဘူးလို့ထက်လွတ်တော်ကဆုံးဖြတ်ပါတယ်ဒီထောက်ခံမဲတွေထဲမှာယူတာပြည်နယ် Republican ထက်လွတ်တော်မှ Mitt Romney ရဲ့ထောက်ခံမဲလည်းပါဝင်တာကြောင့် Republican သမရကိုတရားဆွဲဆိုမှုမှာထောက်ခံမဲပေးတဲ့ပထမဆုံး Republican အထက်လွှတ်တော်မှဖြစ်သွားပါလေ။အခုလိုထောက်ခံမဲ့ပြီးခဲ့တဲ့အတွက်သမ္မတ Trump တို့ဘက်ကသူ့ကိုအပြင်းထန်ထိုးနှက်တိုက်ခိုက်မယ်ဆိုတာသူသိပေမဲ့သမ္မတ Trump မှာအပြစ်မရှိဘူးလို့ပြောဖို့သူ့ရဲ့အသီးစိတ်ကလက်မခံဘူးလို့ Mr. Romney ကပြောပါလေ။ Congress လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်တယ်ဆိုတဲ့ဆွဲချက်ကိုတော့ထောက်ခံမဲ48မဲ၊ကန့်ကွက်မဲ53မဲနဲ့အပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့တာပါ။သမ္မတမှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့အထက်လွှတ်တော်အမတ်တရားတွေက3ပုံ2ပုံရဲ့ထောက်ခံမဲလိုအပ်တာဖြစ်ပါလေ။
American ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ဟာ1995ခုနှစ်ထဲကဆိုရင်ပြည်တွင်းအကြမ်းဖက်ဝါဒီတွေကြောင့်တည်ဆုံသူအများဆုံးဖြစ်တယ်လို့ FBI အကြီးအကဲကပြောကြားလိုက်ပါတယ်။2019ခုနှစ်အတွင်းမှာမြင့်တက်လာနေတဲ့တိုက်ခိုက်မှုအရေအတွက်ကြောင့်ပြည်တွင်းမှာအကြမ်းဖက်ဝါဒဇွဲရှိသူတွေနဲ့အမုန်းတရားအခြေခံသူတွေရဲ့တိုက်ခိုက်မှုရန်ဆက်ရှိနေသေးပဲဆိုတာကိုမိမောင်းထိုးပြနေတယ်လို့ FBI ညွှန်ကြားရေးမှူးကအောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။လူမျိုးဘာသာကွဲပြားမှုကြောင့်တိုက်ခိုက်တာတွေကိုနှိမ်နင်းဖို့ FBI ကဦးစားပေးလုပ်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်မှာလူမျိုးကြီးစိုးရေးဝါဒီတွေနဲ့ပြည်တွင်းအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေအခုနှစ်ပိုင်းနဲ့အတွင်းမှာမြင့်တက်လာနေပါတယ်။ FBI ရဲ့စာရင်းအရ2019ခုနှစ်အတွင်းမှာပြည်တွင်းအကြမ်းဖက်ဝါဒီတွေရဲ့တိကျတိုက်ခိုက်မှု5ခုကြောင့်သေဆုံးသူ39ယောက်ရှိပါတယ်။2018တုန်းကအလားတူတိုက်ခိုက်မှုကြောင့်သေဆုံးသူက4ယောက်ပဲရှိခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းအများဆုံးသေဆုံးခဲ့တာကတော့ August လတုန်းက Texas ပြည်နယ် El Paso မြို့မှာအသက်21နှစ်အရွယ်လူမျိုးကြီးစိုးရေးဝါဒီတစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်လက်တင်ွယ်ပွား22ယောက်သေဆုံးပြီး24ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ် April လတုန်းကလည်း California ပြည်နယ် Poway မြို့မှာလူမျိုးအစွန်းယောက်တစ်ယောက်ကဂျူးဘာသာရေးအစအဦးတွေကိုဝင်ရောက်ပြစ်ခတ်မှုကြောင့်တစ်ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့ပါတယ်American ပြည်ထောင်စုမှာ2001 September 17ရက်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးနောက်ပိုင်းနိုင်ငံတကာအကြမ်းဖက်ဝါဒနှိမ်နင်းရေးအပေါ်နှစ်ပေါင်းများစွာအာရုံစိုက်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ IS စစ်သွေးကြွတွေလိုနိုင်ငံတကာအကြမ်းဖက်ဝါဒီတွေရဲ့လောက်ရမျိုးတွေကိုအတူယူတိုက်ခိုက်တဲ့ပြည်တွင်းအကြမ်းဖက်ဝါဒီတွေများလာနေတာဖြစ်ပါတယ်။ဒါကြောင့် FBI ကပြည်တွင်းအကြမ်းဖက်ဝါဒကိုတိုက်ဖြတ်နိုင်ဖို့အခုနှစ်ပိုင်းတွေတွင်းမှာပို့ပြီးတော့အားထုတ်ဆောင်ရွက်လာတာဖြစ်ပါတယ်။
တနင်္လာနေ့ကလုတ်တဲ့ Iowa Caucus အကြိုယူကောက်ပွဲမှာအခြေအနေမကောင်းခဲ့တဲ့ဒုတိယသမ္မတဟောင်း Joe Biden ကအခုရလတ်ဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့ရလတ်လို့ပြောပေမဲ့သူထွက်မှာတော့မဟုတ်ဘူးလို့ပြောပါတယ်။ ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းကိုရွေးချယ်မယ့်အကျိုးရောက်ပွဲတွေထဲမှာပထမဆုံးဖြစ်တဲ့အိုင်အိုဝါအကျိုးရောက်ပွဲရဲ့မဲယုံအရေးအတွက်98ရာခိုင်နှုန်းကိုရည်တွယ်ပြီးချိန်မှာအင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ဟောင်းပီတ်ဘူတီဂျက်နဲ့ဗမွန်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ကအပြိုင်ဖြစ်နေပါတယ်မက်ဆာချူးဆက်အထက်လွှတ်တော်မှအဲလစ်ဇဘက်ဝါရန်ကတတိယလိုက်နေပြီးတော့သူတို့နောက်နံပါတ်၄နေရာမှာမှဒုသမတဟောင်းဂျိုးဘိုင်ဒန်ရှိနေတာပါမင်းဆိုရပြည်နယ်ထက်တော်မှအေမီဂလိုဘူရှာကမစ္စတာဘိုင်ဒန်နောက်မှာရှိနေပါတယ်။အိုင်ဝါမှာရလမကောင်းခဲ့တဲ့အပေါ်ဟန်ဆောင်ဖုံးကွယ်နေမှာမဟုတ်ဘူးလို့နယူးဟမ်ရှယ်ပြည်နယ်မဲဆော်ဘွဲတခုအတွင်းမစ္စတာဘိုင်ဒန်ကပြောပါတယ်။နယူးဟမ်ရှယ်ပြည်နယ်မှာတော့နောက်သတင်းပတ်ကြရင် primary အကြိုရွေးကောက်ပွဲလုပ်မှာပါ။လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုကောင်းကောင်းအနိုင်ယူနိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကိုရွေးချယ်နေတာမှာအခုအိုင်ဝါရလတွေကပါတီတွင်းမှာနိုင်ငံရေးယူဆပိုင်းတိတိတတ်တာကွဲပြားနေတာကိုပြနေပါတယ်။အိုင်အိုဝါအကျိုးရောက်ဘက်ကိုတနင်္လာနေ့ကလုတ်ခဲ့ပြီးမဲမဲရလတ်တွေကိုတော့တော်တော်နဲ့မကြေညာနိုင်ခဲ့ပါဘူးမဲရေတွက်တဲ့ mobile app မှာချိုးရင်းချက်တွေရှိခဲ့တာကြောင့်မဲရလတ်တွေချက်ချင်းမထုတ်ပြန်နိုင်တာဖြစ်တယ်လို့ဒီမိုကရက်ပါတီတာဝန်ရှိသူတွေကပြောခဲ့ပါတယ
်အမေရိကန်ကိုလာရောက်တဲ့ Venezuela အတိုက်ခံခေါင်းဆောင် Juan Guaido နဲ့သမ္မတ Donald Trump တို့အင်မီရိုမှာဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပါတယ်ဂျားဖြတ်သမ္မတအဖြစ်အမေရိကန်ကအသိအမှတ်ပြုထားတဲ့ Guaido နေရက်ပြန်သွားရင်ထိခိုက်အောင်မလုပ်ဖို့လဲ Venezuela ကိုအမေရိကန်အစိုးရကသတိပေးပါတယ်အခုလိုမျိုးဟွမ်ဂွိုက်ဒိုကိုအင်ပီရိုမှသမ္မတထရမ့်ခေါ်တွေ့တာဟာဗင်နီဇွဲလားနိုင်ငံနဲ့ပြဿနာဖြစ်အောင်လုပ်နေတာလို့သမ္မတမဒူရိုကရုပ်မြင်သံကြားပေါ်ကနေမင်ကွန်ပြောခဲ့ပါတယ်
။ Yo le tendí la mano a Trump varias veces. Y él cree que porque uno quiere diálogo es una muestra
Trump နဲ့တွေ့ဆုံဆွေးနွေးဖို့အချိန်တော်တော်များများကန့်လန့်ခဲ့ပေမဲ့လက်မခံခဲ့ပါဘူး။ပြောညံ့လို့ဆွေးနွေးချင်တာလို့သူကထင်ပါတယ်။အမှန်ကတော့ Donald Trump ဟာ American နဲ့ Venezuela ကြားအကြီးအကျယ်ပဋိပက္ခဖြစ်အောင်လုပ်နေတယ်ဆိုတာ American ပြည်သူတွေသိအောင်ပြောချင်ပါတယ်။ကိုယ်ကုံတိတ်ခါနဲ့ကိုအေးအေးချမ်းချမ်းနေထိုင်နေကြတဲ့ Venezuela ပြည်သူတွေအပေါ်အချင်းပြက်တရားမဝင်ဂျားဝင်ဆွတ်ဖက်နေတဲ့ Donald Trump ရဲ့မူဝါဒတွေကိုကန့်ကွက်ကြဖို့အတွက် American တွေကိုတိုက်တွန်းပါတယ်လို့ Venezuela သမ္မတ Nicolas Maduro ကတနင်္ဂနွေလုံးကိုပြောကြားတဲ့ရုပ်သံမင်းခွန်းထဲမှာပြောသွားတာပါ။ Venezuela နိုင်ငံမှာ2018ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဒူရိုကဒုတိယအကြိမ်ထပ်မံအနိုင်ရခဲ့ပြီးတဲ့နောက်အတိုက်ခံဂွိုက်ဒိုကလည်းစင်ပြိုင်သမ္မတအဖြစ်သူ့ကိုယ်သူကြီးညာခဲ့တာဖြစ်ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတော်တော်များများကတော့ဂွိုက်ဒိုကိုကြားဖြတ်သမ္မတအဖြစ်လက်ခံထားကြပါတယ်။မဒူရိုကိုဖြုတ်ချရေးမှထောက်ခံမှုရအောင်လို့ဟွမ်ဂွိုက်ဒိုကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်မှာသေဆုံးသူနောက်ထပ်83ရောက်တိုးလာတဲ့အတွက်ဒီကနေ့ကြာသပတေးနေ့ထိဆိုရင်တရုတ်နိုင်ငံတွင်သေဆုံးသူ963ရောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဟောင်ကောင်မှာတယောက်၊ဖိလစ်ပိုင်မှာတယောက်ပြီးခဲ့တဲ့ရက်ပိုင်းတွေကသေဆုံးခဲ့တာကြောင့်တကမ္ဘာလုံးအနေနဲ့ဆိုရင်သေဆုံးသူ165ရောက်ရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကတော့တရုတ်နိုင်ငံထဲမှာ28000ကျော်ရှိပြီးတကမ္ဘာလုံးအနေနဲ့ဆိုရင်28300ကျော်ရှိနေပါပြီ။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိကျခွဲထားပြီးစောင့်ကြည့်နေတဲ့အပျော်စီးစိန်ခံသင်္ဘောကြီးပေါ်မှာဗိုင်းရပ်စ်ပိုးကူးစက်ထားသူနောက်ထပ်10ရောက်တွေ့တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ခီးတဲ့နဲ့အမှုတန်းစုစုပေါင်း3900ပါလာတဲ့ Diamond Princess သင်္ဘောကြီးပေါ်မှာရောဂါပိုးကူးစက်သူအယောက်20ရှိသွားပါပြီ။ဒီချိန်ထဲမှာပဲနိုင်ငံတကာစိန်ခံသင်္ဘောအားလုံးကိုတိုင်ဝမ်စစ်ကမ်းတွေမှာကန့်ကွက်ခွင့်မပြုတော့ဘူးလို့တိုင်ဝမ်ကဒီကနေ့ကြေညာပါတယ်။ဟောင်ကောင်မှာလည်းအပျော်စီးစိန်ခံသင်္ဘောကြီးဒီစင်းပေါ်ပါလာသူအားလုံးကိုဒုတိယနေ့ဖြစ်ဆက်တိချခွဲထားပြီးသင်္ဘောပေါ်ပါလာသူတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ရောဂါဖြစ်မဖြစ်စောင့်ကြည့်စစ်ဆေးနေပါတယ်။ခရီးသည်နဲ့သင်္ဘောအမှုတန်းတယောက်ကိုမှကန်းစင်းခွင့်မပေးဘဲစစ်ဆေးနေတာပါ။ World Dream သင်္ဘောကုမ္ပဏီပိုင်း Kitech စိန်ခံသင်္ဘောကြီးပေါ်ပါလာသူ1800လောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူမရှိပေမဲ့33ယောက်မှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာတွေတွေ့ရပြီး3ယောက်ကိုဆေးရုံမှာတိချခွဲပြီးကုသပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားပထမအဆင့်ရရှိထားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေအရဒေါ်လာ85ဘီလီယံဘူအမေရိကန်သွင်းကုန်တွေကိုကုန်သွယ်ကုန်လျှော့ချမယ်လို့တရုတ်အစိုးရကကြေညာပါတယ်။ February 14ရက်နေ့ကစပြီးတော့10ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံနေတဲ့အမေရိကန်ကုန်တွေကို9ရာခိုင်နှုန်းလက်ရှိ9ရာခိုင်နှုန်းကောက်နေတဲ့ကုန်တွေကိုတော့1.5ရာခိုင်နှုန်းအခွန်လျှော့ချမယ်လို့တရုတ်ဗန္ဓာရေးဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။အဲ့ဒီလိုမျိုးသွင်းကုန်ခွန်လျှော့ချလိုက်တဲ့ထဲမှာပဲပီဆက်ဝတ်သားပင်လယ်ဇာတွေအပြင်မော်တော်ကားပစ္စည်းအစိတ်အပိုင်းတွေပါဝင်ပါတယ်။ အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းဒေါ်လာ120ဘီလီယံဘိုးကိုလည်းအမေရိကန်ကအဲ့ဒီဖေဖော်ဝါရီလ14ရက်နေ့မှာပဲသွင်းကုန်ကုန်တွေရှော့ချလိုက်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့တရုတ်အစိုးရကြားမှာကုန်သွယ်ရေးကိစ္စကြောင့်လနဲ့ချီတင်းမာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လတုန်းကတော့ပထမအဆင့်ကုန်သွယ်ရေးသဘောကျညီချက်တွေကိုလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအထက်မှအခုလိုမျိုးသွင်းကုန်ခွန်တွေရှော့ချရမယ့်သဘောကျညီချက်လည်းပါဝင်ပါတယ်။American လက်ရစိုက်ပျိုးရေးထွက်ကုန်တွေနဲ့စွမ်းအင်တွေကိုတရုတ်ကပို့ပြီးဝယ်ဖို့သဘောတူနိုင်ခဲ့တယ်လို့ America အစိုးရကပြောပါတယ်။ဒါရီမက American လုပ်ငန်းတွေရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုပို့ပြီးတော့ကာကွယ်နိုင်ဖို့နဲ့ဤပညာတွေကိုတရုတ်အစိုးရကအတင်းအကျပ်ရယူတာမျိုးတွေမလုပ်ဘူးဆိုတဲ့အာမခံချက်ကိုလည်းရရှိခဲ့ပါတယ်။တရုတ်အစိုးရပိုင်ဆိုင်တဲ့လုပ်ငန်းတွေအတွက်အစိုးရကငွေကြေးကြားခံပေးတာတွေရှင်းချဖို့နဲ့တရုတ်ဈေးကွက်ထဲကို American ကုမ္ပဏီတွေပို့ပြီးတော့ဝင်ရောက်နိုင်ခွင့်ပြုဖို့အတွက်ကိုလည်း American အစိုးရကလိုလားနေပါတယ်။
အိန္ဒိယနိုင်ငံသားမွတ်စလင်တွေအနေနဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေသင့်တဲ့ပတ်သက်ပြီးဘာမှစိုးရိမ်နေစရာမရှိပါဘူးလို့ဝန်ကြီးချုပ်နရင်ဒရာမူဒီကလွှတ်တော်မှာဒီကနေ့ပြောသွားပါတယ်။လူတွေစိုးရိမ်အောင်ပြိုင်ဘက်ပါကစ္စတန်နိုင်ငံကဝါဒဖြန့်တာကိုအိန္ဒိယတိုက်ခိုက်ပါတီတွေကလိုက်လုံနေတယ်လို့လည်းဝန်ကြီးချုပ်ကဆွဆွဲပါတယ်။ကွန်ကရစ်ပါတီနဲ့တခြားတိုက်ခိုက်ပါတီတွေဟာတနိုင်ငံလုံးမှာဒီဥပဒေသစ်ကိုစန့်ကျင်ကောက်ကွက်ပြီးဆန္ဒပြကြအောင်လှုံ့ဆော်နေတယ်လို့လည်းဝန်ကြီးချုပ်မူဒီကပြောပါတယ်။အခုဥပဒေသစ်အရအိန္ဒိယနိုင်ငံရဲ့အိမ်နီးချင်းမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကဘာသာရေးအရခွဲခြားပြစ်နှိပ်ခံရလို့အိန္ဒိယကိုထွက်ပြေးလာတဲ့ဟိန္ဒူတွေ၊ခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာဝင်တွေအိန္ဒိယနိုင်ငံသားမြန်မြန်ဖြစ်ခွင့်ရကြမှာပါ။အိန္ဒိယကမွတ်စလင်တွေနားလည်မှုလွဲမှားစေဖို့ပါကစ္စတန်ကလှည့်ကွက်မျိုးစုံသုံးပြီးလုပ်နေတယ်လို့အစိုးရသုံးစိဆိုင်ရာလွှတ်တော်ဆွေးနွေးပွဲအဆုံးသတ်ပြောတဲ့မင်ကွန်းထဲမှာဝန်ကြီးချုပ်မိုဒီကထည့်ပြောသွားတာပါ။အိန္ဒိယနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်သူကွန်ကရက်ပါတီကဂျဝါဟာလာနေရူးဟာပါကစ္စတန်ကဟိန္ဒူတွေကြုံတွေ့ခံစားကြရတဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောမှုတယ်ဆိုတာကိုလည်းဝန်ကြီးချုပ်မိုဒီကထပ်ပြောသွားပါတယ်။အိန္ဒိယတိုက်ငယ်ကိုကိုလိုနီလိုအုပ်ချုပ်ခဲ့တဲ့ဗြိတိသျှတွေကဟိန္ဒူအများစုအိန္ဒိယနိုင်ငံနဲ့မွတ်စလင်အများစုပါကစ္စတန်နိုင်ငံဆိုပြီး1948ခုနှစ်မှာပိုင်းခြားပစ်ခဲ့တာပါ။အိန္ဒိယကမွတ်စလင်ပဲဖြစ်ဖြစ်စစ်ပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်အခုဥပဒေတိကျောက်ထိခိုက်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။
ဟောလိဝုဒ်ရုပ်ရှင်လောကရဲ့ရွှေခေတ်ကာလမှာကြော်ကြားခဲ့တဲ့ရုပ်ရှင်သရုပ်ဆောင်ကြီးကတ်ဒေါက်ဂလပ်စ်အသက်103နှစ်မှာကွယ်လွန်သွားပါတယ်။ဖခင်ဖြစ်သူဗုဒ္ဓဟူးနေ့လယ်ပိုင်းကလော့စ်အန်ဂျလိစ်မြို့နယ်အိမ်မှာကွယ်လွန်သွားပြီဆိုတာကိုသားဖြစ်သူရုပ်ရှင်မင်းသားမိုက်ကယ်ဒေါက်ဂလပ်စ်ကအတည်ပြုခဲ့ပါတယ်။နှစ်ပေါင်း60ကြာသရုပ်ဆောင်တပ်တန်းအတွင်းမှာ Spartacus Lust for Life စတဲ့နာမည်ကျော်ဇာတ်ကားကြီးတွေအပါအဝင်ဇာတ်ကားပေါင်း60ထက်မနည်းမှာကတ်ဒေါက်ဂလပ်စ်ပါဝင်သရုပ်ဆောင်ခဲ့ပါတယ်။ Champion,The Bad and the Beautiful နဲ့ Lust for Life ဇာတ်ကားတွေအတွက် Oscar Academy ဆု3ကြိမ်ဇာတ်ကားတင်အရွေးခံခဲ့ရပူပါတယ်1996ခုနှစ်မှာတော့ဂုံတူးဆောင် Oscar ဆုချီးမြှင့်ခံရပါတယ်1992ခုနှစ်တုန်းကရဟတ်ယင်ပြတ်ကျောက်မှုအတွင်းမှာအသက်မသေးပဲလွတ်မြောက်ခဲ့ပါတယ်နောက်9နှစ်အကြာမှာလေးဖြတ်သွားခဲ့တဲ့အတွက်ဇာတ်ကားပြောနိုင်တဲ့အပိုင်းကိုထိခိုက်ခဲ့ပါတယ် Hollywood လောကမှာလူချစ်လူခင်ပေါ်များတဲ့မင်းသားကြီး Kirk Douglas ကွယ်လွန်သွားတဲ့အတွက်Director Steven Spielberg အပါအဝင်အကျော်အမော်ရီဝမ်နစ်ကပြောနေပါတယ်ကွယ်လွန်ချိန်မှာဇနီးတဲ့ Anne Bidle Douglas နဲ့သား၃ယောက်ကျန်ရစ်ပါတယ်ရှင် Direct from Washington The Voice
of America The VOA ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နှာစင်ကြရပါမယ်တမရစစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကိုပြည်ထရေးဝန်ကြီးအစားထိုးခန့်အပ်ရေးအတွက်နိုင်ငံတော်တမရကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်ပြခဲ့ရမှာအတီးပြုတ်မပြုတ်လာမဲ့10ရက်နေမှာဆုံးဖြတ်ဖို့ရှိပါတယ်ဒီလိုပြည်ထရေးဝန်ကြီးပြောင်းလဲလိုက်တာကြောင့်လက်ရှိနိုင်ငံရေးအခြေအနေပေါ်မှာထူးထူးခြားခြားမသက်ရောက်နိုင်ကြောင်းလည်းနိုင်ငံရေးလေလာဆောင်ကြည့်သူတွေကသုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်ထောင်စုဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုမူလစစ်ဘက်တာဝန်ပြန်လည်ထမ်းဆောင်ဖို့ခွင့်ပြုကြောင်းဒီလ4ရက်နေ့ကနိုင်ငံတော်သမ္မတကအမိန့်ထုတ်ပြန်ပြီးခဲ့တဲ့နောက်လစ်လက်သွားတဲ့ပြည်ထောင်စုနေရာကိုအစားထိုးခန့်အပ်ဖို့ပြည်ထောင်စုလွှတ်တော်ကိုအမည်တင်သွင်းခဲ့တာဖြစ်ပါတယ်လစ်လက်သွားတဲ့နေရာကိုအစားထိုးခန့်အပ်ဖို့အမည်တင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်နာရကဦးတိခွန်မြတ်ကပြည်ထောင်စုလွှတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ
်ဒုနာရကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အပ်ရေးကိစ္စလေးလက်လက်ရှိသောပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရာထူးနေရာတွင်တပ်မတော်ကာကွယ်ရေးဦးစီးချုပ်မှပေးပို့လာတဲ့တပ်မတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်အားခန့်အပ်တာဝန်ပေးလိုပါသည်ဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန930နှင့်ပုံမှန်ခွဲကငယ်နှင့်ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်ဆက်နှင့်ပုံမှန်ခွဲခခွဲတို့ပါပြဋ္ဌာန်းချက်များအရာ ပြည်ထောင်စုလွတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးဖို့အပ်ပါသည်ပူတွဲကိုရေးမှတ်တမ်းတစ်စုံပုံဝင်းမြင့်နိုင်ငံတော်တမရဖြစ်ပါသည်
နိုင်ငံတော်တမရကပေးပို့လာတဲ့စာမိတ်တူကိုလွတ်တော်ကိုယ်စားလှယ်တွေထံဖြန့်ဝေပေးပြီးသတ်မှတ်ထားတဲ့အရေးချင်းတွေနဲ့မကိုက်ညီကြောင်းတက်သေးထင်ရှားတာကြောင့်ကန့်ကွက်လိုသူတွေရှိရင်ခုနှစ်ရက်နေ့ညနေ၄နာရီနောက်ဆုံးထားစီရင်ပေးဖို့နဲ့ခန့်အပ်ခြင်းအတည်ပြုမပြုကိုလာမယ့်၁၀ရက်နေ့ပြည်တော်စုလွတ်တော်မှာဆုံးဖြတ်ဖို့ရာထားထားပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်တမရကကာကွယ်ရေးဝန်ကြီးပြည်ထောင်စုဝန်ကြီးနဲ့နေဆက်ရေးရဝန်ကြီးတွေရဲ့အမိအစင်းကိုတမရကာကွယ်ရေးဦးစီးချုပ်ထံကရယူပြီးပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်အရခန့်အပ်ရတာဖြစ်ပါတဲ့ကွယ်လွန်သူဗိုလ်မှူးချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ဟာတမရစစ်ပက်ရေးရလုံခြုံရေးတပ်ဖွဲ့ဆရာဖအကြီးအကဲဖြစ်2016ခုနှစ်ကခံထားခံရသူပါအသက်60နီးပါးရှိပြီဖြစ်ပြီးဘုတင်တန်းကြောင့်အပတ်စဉ်64ဇင်းဖြစ်ပါတဲ့အစိုးရတက်တန်းကုံဆုံးဖို့တနှစ်လောက်ကြာရှိချိန်မှာအခုလိုပြည်ထောင်စုပြောင်းလဲလိုက်တာဟာလက်ရှိနိုင်ငံရေးအပေါ်မှာတော့တည်ရောက်မှုတစုံတရာရှိလာမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတဲ့
ဒီပြည်ထောင်စုအပြောင်းလဲရနေတော့ဟိုကြီးကြီးမားမားတက်ရောက်မှုဖြစ်လာကြတာမရှိဘူးလို့မြင်နေရဒီအပြောင်းလဲကြောင်းမလို့ပေါ့လေဒီလက်တလောဖြစ်နေတဲ့နိုင်ငံရေးအပြောင်းလဲနောက်ကျုံနေရတဲ့အချက်တည်းအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ချီးချီးမမတက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်ဖြစ်နိုင်တာကတော့နောက်ဒီ2020ရွေးကောက်ပွဲအလွန်အစိုးရတက်တန်းမှာဒုတိယပြည်သူကြီးစုဖို့ကိုပြည်ထောင်စုဝင်ကြီးဌာနဝင်ကြီးဖြစ်ဆက်ပြီးတော့တာဝန်ပေးဖို့ကြီးကြွယ်ပြီးတော့ထားတာဝန်ပေးတာလည်းဖြစ်နိုင်တယ်လို့မြင်ပါတယ
်လူမှုကွန်ရက်စာမျက်နှာတချို့မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေအပေါ်ပုဂ္ဂိုလ်ရေးအမြင်မကြည်လင်တာကြောင့်အပြောင်းလဲလုပ်တယ်ဆိုတဲ့ဝေဖန်မှုတွေကိုတော့ဒေါက်တာရံမျိုးသိန်းကလက်မခံကြောင်းပြောပါတယ်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရဖွဲ့စည်းချိန်မှာတမရော်ကာကွယ်ရေးဦးစီးချုပ်ကပြည်ထောင်စုဝန်ကြီးနေရာကိုစစ်ဘက်ရေးရလုံခြုံရေးအရာရှိချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုစတင်ခန့်အပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းစစ်ဘက်ရေးရလုံခြုံရေးအရာရှိချုပ်ကိုထပ်မံရွေးချယ်ခဲ့တာဖြစ်ပါတယ်
ကိုမောစောပြောပြသွားတော့ပါရှင်အခုဒုက္ခသည်ပြန်လဲလက်ခံရေးအစီအစဉ်ပြည့်စုံမှုတချို့ရှိလာမယ့်အကြောင်းပြောပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့တဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်အောင်မြင်ဖို့လက်ခံရေးလုပ်ငန်းစဉ်တချို့ကိုပြင်ဆင်သွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံအနေနဲ့လူဦးရေ2000နီးပါးလောက်ပြန်လက်ခံဖို့သဘောတူထားတယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကောပဇာကဒုက္ခသည်စခန်းတွေအတွင်မှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုယ်ဆန္ဒအလျောက်နေရပြန်လို့တဲ့သူတွေကိုမြန်မာဘက်ကပြန်လည်လက်ခံရေးအကြိမ်ကြိမ်စ조사ခဲ့ပေမဲ့ပြန်ချိန်ဒီမှာဒုက္ခသည်တွေဘက်ကမပြန်လိုဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်တွေဟာခုချိန်ထိမစတင်နိုင်ပဲဖြစ်နေရတာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအကြိမ်ကြိမ်ဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာပါဒါပေမဲ့လည်းခုချိန်ထိမအောင်မြင်သေးပါဘူးဒီလိုမအောင်မြင်ဖြစ်နေရတာကြောင့်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာနှစ်နိုင်ငံပူးတွဲသဘောတူညီချက်တွေကိုပြန်ပြီးညှိနှိုင်းနေကြောင်းနဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခွင့်မရှိဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောဆိုလိုက်ပါတယ
်။အဲ့နေခဲ့ပူးတဲ့ဆန္ဒတွေလက်ခံတဲ့အခါမှာဒီလူတွေတော့ရောက်လာလို့ရှိရင်ဘယ်ရွာမှာနေရမလဲဆိုတဲ့ဟာပါပါတယ်။ဟိုကျန်တဲ့ကောင်ကသူတို့အတွက်ဘာတွေလုပ်ထားရဲပါညာပေါ့နော်။အဲဆိုတဲ့ဟာမျိုးလေးတွေအတွက်ပါတို့လိုပြန်လာမယ်ဆိုလို့ရှိရင်ဒီစီစဉ်စောင့်ဝန်ပေးမလဲဆိုတဲ့ဒီ day information ဒါတွေကြောင့်ကျွန်တော်တို့ကလောလောဆယ်ထုတ်ပြောလို့မရသေးဘူးကျွန်တော်တို့ကလည်းညှိနှိုင်းတင်္ဂလာလေးနဲ့ညှိနှိုင်းစောင့်ဝန်နေလုံးမရှိသေးဘူးဖြစ်ချော်ရတယ်ဆိုတာကျွန်တော်တို့ကသူတို့သိကျင်တဲ့အချက်လက်တွေကိုကျွန်တော်တို့ဟိုဒီ day ဖြစ်အောင်ကျွန်တော်တို့စ조사ပြီးတော့ပံ့ပိုးပေးနေတာလေနောက်ပြီးလို့ရှိရင်အတက်အန်ဆုံးမူလနေရာတွေနဲ့ဒါမူလနေရာမရရင်တော့မှမူလနေရာနဲ့အနည်းဆုံးနေရာတွေအဲ့ဒီနေရာတွေမှာစောင့်အောင်ကျွန်တော်တို့နေရာတွေရွေးပေးနေတယ်
ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအကြိမ်ကြိမ်ဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံညှိနှိုင်းတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ခုချိန်ထိမအောင်မြင်နိုင်သေးပဲဖြစ်နေတာကြောင့်အခုလိုညှိနှိုင်းပြင်ဆင်တာတွေလုပ်တာလို့သူကပြောပါတယ
်။သူတို့ပေးထားတာကဟိုပထမ6000နီးပါးပေါ့နော်8000ကျော်စင်းရင်တစ်ခုရှိတယ်။2000ကျော်နှစ်ခါပေးတယ်နောက်5000တခါပေးတယ်အဲပေါ့နော်အဲ့တော့စုစုပေါင်းအားလုံးပေါင်းတစ်ပိန်းနီးပါးလောက်ဖြစ်နေတယ်သူတို့ပေးထားတာလေကျွန်တော်ဘက်ကအကြောင်းပြန်လာပြီးတာ2000ကျော်ရှိတယ်မြန်မာနိုင်ငံမှာနေထိုင်ပြီးပြီဆိုတော့2000ကျော်ရှိတယ်ကျွန်တော်တို့ဘက်ကအဲဟုတ်တယ်2000ကျော်ကကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာဒီလူတွေနေပြီးပြီဆိုတာစစ်ထားပြီးသား
ဟုတ်
စစ်ထားပြီးသား
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ18ရက်နေ့တုန်းကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရဲစွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော်ဘဇားဒုက္ခသည်စခန်းမှာရှိနေတဲ့နေရဲစွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်ဖို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြမအစိုးရကရိုရင်ဂျာလို့အတိမတ်မပြုတ်ပေမဲ့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးပြောဆိုထားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာရေးထုတ်ပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းတိုက်ပွဲအခြေအနေနဲ့လုံခြုံရေးအခြေအနေတွေကိုဇက်တိုက်နာဆင်ကြရပါမယ်ရခိုင်ပြည်နယ်မင်းပြားဘူးသီးတောင်နဲ့ကြောက်တော်မြို့နယ်တွေထဲမှာမနေ့ကအစိုးရတန်းတဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ဖြစ်နေတာနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတော့အေရခိုင်လက်နက်ကိုင်တပ်ဖွဲ့ကရဲဘက်ဝန်ထမ်းတွေရဲ့လာဆောင်ငွေတွေကိုသိမ်းယူသွားခဲ့တဲ့အကြောင်းအေပြောခွင့်ရကပြောပါတယ်အခုလိုချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကနေမြေလုံခြုံရေးဆိုင်ရာအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်မနေ့ကတရက်ထဲရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဖေဖော်ဝါရီလ9ရက်နေ့မှာဒီမင်းမြမျိုးနယ်ဖားပြော်ရွာနဲ့မင်းရွာအကြားမှာအင်အားတရားတူလိုက်ရှိတဲ့ဒီရန်သူစစ်ကြောင်းကိုကျွန်တော်တို့ကနေပြီးတော့မနေ့ခြေနေနဲ့26မိနစ်မှာဖြတ်တိုက်ခဲ့တာရှိတယ်နောက်ဆုံးလို့ရှိရင်ဒီကြောက်တော်မြို့နယ်ခပေါ်ရွာအနီးမှာလည်းလေမနာရီ6မိနစ်မှာတကြိမ်ခိုက်ခွေ့ဖြစ်တာရှိတယ်ဒီဘူးတီတော်မြို့နယ်ရှချားတောင်ရွာအနီးတောင်ကုန်းမှာဒီနောက်ဒီအဒီချာတောင်တဝိုင်းမှာပဲအချောင်းနေရာ၃ခုမှာတိုက်ပွဲ၃နေဖြစ်တာရှိတယ်ဆိုတော့အကုန်လုံးမနေ့ကဒီဖေဖော်ဝါရီ9ရက်တနေ့ကမှာတိုက်ပွဲစုစုပေါင်း6ကြိမ်ဖြစ်တာရှိတယ်ဒီကိစ္စမျိုးအချိန်နဲ့အပေးစိတ်ကတော့မတိရသေးဘူးက
မင်းပြမြို့နယ်တွင်တိုက်ပွဲရတတ်နေတာနှစ်ပတ်ကျော်ရာကနေမနေ့ကတိုက်ပွဲဆက်တင်ဖြစ်ပေါ်လာတာပါမနေ့ကဘူရီတောင်မြို့နယ်ရှစ်ရှားတောင်တိုက်ပွဲမှာစင်တီပြင်းမွတ်စလင်ကျေးရွာဖက်လက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ရွာသားတူတန်ရပြင်းထန်ရရှိခဲ့တယ်လို့စင်တီပြင်းရွာသားတူကပြောပါတယ်စင်တီပြင်းရွာသားအမန်ဦးလာ32ဟာတန်ရပြင်းထန်လို့စစ်တွေစေးယုံတမမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံစေးယုံဘက်ကိုပို့ဆောင်ကူးသွားရမယ့်အခြေအနေရောက်နေတယ်လို့အဆိုပါရွာသားကပြောပါတယ်တမတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကတော့မင်းပြနဲ့ဘူရီတောင်မြို့နယ်ဘက်တိုက်ပွဲအခြေအနေကိုမသိရသေးဘူးလို့ပြောဆိုတယ်လို့မနေ့ကကြောက်တော်မြို့နယ်မီးဝရွာဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောဆိုပါတယ
်မနေ့ကတော့ကျွန်တော်စီမှာသိထားတော့မီးဝရွာရဲ့အရှေ့မြောက်ဘက်မှာတော့အခက်အခဲမျိုးတစ်ခုရှိပါတယ်ဗျမနေ့ကနေ့လယ်ပိုင်းကမှဖြစ်တာဖြစ်တာလည်းဗျ
ကြောက်တော်မြို့နယ်မီးဝရွာဘက်မှာမနေ့ကနေ့ဒီကနေ့ထိပြစ်ခတ်တိုက်ခိုက်တံကြမ်းနေရတယ်လို့မီးဝရွာသားကိုကျော်လှကပြောပါတယ
်တနက်ပေါ်ပိုင်းတော့ကြားတယ်ခင်ဗျတိုက်ပွဲဆိုင်တယ်လို့ပြောတယ်နှစ်ခေကိုကနေလက်နက်ကြီးနဲ့ပြစ်တယ်အခုဒီကလည်းလက်နက်ကြီးအသေးအတန်တွေကအကုန်လုံးတုံနေတာပဲခုဖြစ်နေတာကတော့မင်းဝရဲ့အရှိတ်အဆင်းမင်းချောင်းတထားရဲ့အမိမှာစခန်းကြီးတယ်အဲ့ဒီတထင်းသားမှာဖြစ်စား
ချင်းမီနယ်မှာတော့မနေ့ကပလဝမြို့နယ်ဘက်မှာမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပညာရေးဝန်ထမ်းတွေရဲ့ဝန်ထမ်းလှစာထုတ်ငွေတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကနေတင်းစီခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့ချင်းမီနယ်စိုးရဖွဲ့ကပြောပါတယ်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့မနေ့ကမနေ့ဖက်ပလဝမြို့နယ်ကြီးလေရွာနီးမှာဆက်လေတချို့ကိုအေးဘက်ကစစ်ဆေးခဲ့ကြောင်းနဲ့အဲ့ဒီမှာတွေ့ရှိခဲ့တဲ့ရဲတပ်ဖွဲ့ပိုင်ငွေတွေကိုတိမ်းစီလိုက်ပြီးပညာရေးဝန်ထမ်းလက်ဆက်ငွေတွေကိုတော့ပြန်ပေးလိုက်တယ်လို့ခုလူပြောပါတယ
်၄ဆေး၃သိန်း၄၉၀၀၀အဲ့ဒါကရဲတပ်ဖွဲ့ပိုင်တဲ့ပိုက်ဆံအဲ့ဒီအပြင်နောက်ထပ်နေပြီးတော့တိမ်း၂၀ပေါ့နော်အဲ့ဒါဆရာဆရာမတွေရဲ့လက်စာလို့ပြောတယ်ဆိုတော့အဲ့ဒီတိမ်း၂၀ကိုတော့ကျွန်တော်တို့ပြန်ပေးလိုက်ပြီဆိုတော့အခုကျွန်တော်တို့တိမ်းစီလိုက်တာကအဲ့ဒီ၄ဆေး၃သိန်း၄၉၀၀၀ပဲ
ပလောဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကတော့ပညာရေးဝန်ထမ်းလက်ဆောင်ငွေတွေပြန်လည်ရရှိခဲ့ပြီလို့ပြောပါတယ
်ကျွန်တော်တို့ပညာရေးဌာနကတော့တိ20ပါသွားတယ်ခင်ဗျအဲဒီတိ20တည်ရပါပြီခင်ဗျပြန်ပြည့်တယ်လို့ပြောပါတယ်ခင်ဗျ
ပလောဝဘက်မှာတိုက်ပွဲဖြစ်ပွားတယ်လို့ပြောဆိုတာမကြားရပေမဲ့ရခိုင်ပြည်နယ်ရိတ်တောင်နဲ့ဘူရီတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဖေဖော်ဝါရီလ4ရက်နေ့မှာလည်းတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်ကျေးတိတ်တောင်ဘိန်းတော်ကလားချောင်းတိုက်ပွဲဖြစ်စဉ်တွင်အယက်သားတော်တော်များများရွာထဲမှပိတ်မိနေစေအခြေအနေတွေကြောင့်လွှတ်တော်ကိုယ်စားလှယ်တွင်လည်းလူမှုအဖွဲ့အစည်းတွေကနေတွားရောက်ကယ်ထုတ်နေရပါတယ်။ရခိုင်ပြည်နယ်တစ်နှစ်ကျော်ကြာတိုက်ပွဲစဉ်တွင်စစ်ဘေးသိမ်းရှောင်နေရတဲ့ဥယျာဉ်တသိန်း6000ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစာရင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ငံရင်ပြပြသွားတာပါရှင်။ပြည်သိတော်မျိုးနဲ့ညောင်ပင်လကျေးရွာဝင်းချင်မှာတော့တမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံရွာသားတွေတလနီးပါးဒီရသေးတော်မျိုးပေါ်ကိုထွက်ပြေးတင်ဆောင်နေတဲ့အချိန်မှာတမရော်သားတွေကနေအိမ်တွေကိုမှွေနှောက်ပြီးပစ္စည်းတွေယူသွားတယ်လို့ဒီညောင်ပင်လှဒေသခံတွေကပြောပါတယ်တမရော်ဘက်ကအဲ့ဒီလိုအလုံမျိုးမလုပ်ဘူးလို့လည်းပြောပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကတင်ပြထားပါတယ်ရှင
်စူရတ်တန်ရဲ့ခိုင်လက်နက်ကန်အဖွဲ့တို့စီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကရသေးတော်မျိုးနဲ့ညောင်ပင်လှကျေးရွာမှာရှိတဲ့နေအိမ်တကားတွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူဆောင်သွားတယ်လို့ညောင်ပင်လှကျေးရွာဒေသခံတို့ကပြောပါတယ
်သူတို့ဘယ်နည်းဖျက်ဆီးတယ်ဆိုတော့ကျွန်တော်တို့အဝေးမှာရောက်နေတော့လေအဲ့ဒါကိုမသိပါကျွန်တော်တို့အခုရောကိုသူတို့စစ်ကြောကမနေ့ကထွက်တော့လေဒါနဲ့ကျွန်တော်တို့ရောကိုဝင်ပြီးတော့ကြည့်တဲ့အခါမှာအိမ်မမကျန်ပါဘူးအကုန်လုံးတရော်လုံးကအိမ်တွေကိုအကုန်လုံးမှွေနောက်ပြီးတော့သူတို့လွဲတာအကုန်လုံးကိုယူသွားတာကျွန်တော်တို့ဒီမူကြီးချောင်းမှာလက်သက်ခံဖြစ်ကျန်ခဲ့တာကတော့သူတို့ water engine ပေါ်လင်းအိမ်မှာတမတ်နှင်းနေဆိုပြီးတော့ရေးဆရာတွေ့ရပါတယ်အဲတော့တကားပိတ်ထားတဲ့အိမ်တွေကိုတကားပြည်ဆက်စီးပြီးတော့အိမ်ထဲတွေကိုအကုန်လုံးရှိုးပေါင်းဝင်ရောက်တယ်နောက်ထပ်ဒီမှာရှိတဲ့အသုံးအဆောင်ပစ္စည်းတွေကိုအကုန်လုံးယူတော့ပါတယ်။ကိုယ်ခွဲပကံရေရောသောက်ရေရောပစ္စည်းတွေအကုန်လုံးလိုလိုပါပဲ
။အဲ့ဒီညောင်မင်းလာကြီးရွာဟာရတဲ့တော်မျိုးနေရဲ့မြောက်ဖက်စီမံခန့်ကွာမှာရှိပြီးအင်းရှိ100ကျော်နဲ့လူဦးရေ900ကျော်နေထိုင်ကြပါတယ်။အဲ့ဒီကြီးရွာမှာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကတမတော်စီကျောင်းဝင်ရောက်လာပြီးကြီးရွာနီးမှာတိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံကြီးရွာသားတွေဟာနေအိမ်တွေကိုစွန့်ခွာပြီးရတဲ့တော်မျိုးပေါ်ကိုထွက်ပြေးသွားကြရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။
ကျွန်တော်တို့ရုံနဲ့ကြည့်တော့မှာဇလာဘိတ်ကိုရနေကဒီတမ်းတို့တကြွားဝင်ရောက်လာပြီးတော့ရတော်တွေကဘုံလုံးလိုလိုပေါ်ပြေးသွားကြပါလေ
တမ်းတို့စေချောင်းဟာညောင်မင်းလာကြည့်ပါမှာတလားလောက်တက်ဆွေးထားပြီးတမ်းတို့စေချောင်းထွက်သွားကြကြောင်းဒေတာခန်ရွာသားတွေဒီကနေ့လာရောက်ကြည့်ချင်းမှာနေအိမ်မှာရှိတဲ့ပစ္စည်းတွေမရှိတော့တာဖြစ်တယ်လို့လေဒေတာခန်တွေကပြောကြပါတယ်တမ်းတို့ဖက်ကတော့ညောင်မင်းလာကြည့်ပါမှာတက်ဆွေးထားတာလည်းမရှိသလိုနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူတဲ့အလုပ်မျိုးတစ်ခါမှမလုပ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနယ်နေသားရေးအဝန်ကြီးဘုံမွန်ကြီးမင်းတန်းကပြောပါတယ
်တက်ကအဲ့ကမဆွေးထားပါဘူးတက်ကရွာပြင်မှာနေတာတော်တယ်မနေဘူးအဲ့ကြာလာပေါ့ကွာအဲ့ဒီဟာရမင်းဘုံကြောင်းမှာလောဘပင်းနဲ့ထားရတဲ့လမ်းထားတဲ့ဟာတွေဓာတ်ပုံတွေရိုက်ယူထားတယ်။ပြီးရင်မီဒီယာမှာမုန်းကောက်ကရေးပြီးတော့ဖြန့်နေ။ဒါတွေပါပဲကွာ။ဒါတွေကြိုးနေပါပဲ။ရှိလို့ကတော့တက်ကမလို့ဘူး
။ရခိုင်မြောက်ပိုင်းကရသေးတော်မျိုးနဲ့ပါဝင်မျိုးနဲ့ခုနှစ်ခုလောက်ဟာအင်တာနက်ဖြတ်တောက်ခံထားရပြီးလက်ရှိရှင်မှာလည်းရသေးတော်မျိုးနဲ့ညောင်မင်းလာကျေးရွာနီးမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ညောင်မင်းလာဒေသခံတူကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့မနေ့စောစောလုံးကရောကိုဝင်လာတော့လေးဒီဒီအောင်စီရသူတို့ရောဖက်ကလက်နက်ကြီးရောလက်နက်ငယ်တွေရောပြည်သူကြားပြီးတော့အခုပြောနေတဲ့အရှင်မှာဟိုပဲဒီစက်တင်တွေကဒရက်ဇက်ပြနေတာကြားရပါတယ်။ဟုတ်ပါခင်ဗျာကျွန်တော်တို့အခုခဏနေရောကထထောတောင်းမှဖြစ်ပါတယ်
။ရောင်မင်းလာကြီးပါကဒေတာခန့်ငါကျော်လောက်ကတော့နေရကိုမပြန်ရေးကြတော့ပဲရသေးတော်မျိုးပေါ်မှာရှိတဲ့ရွှေပါရမီဘုံတော်ကြီးကျောင်းမှာယာယီခိုလုံနေကြတာလေးဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာအစိုးရတပ်နဲ့ခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာတည်ဆုံးတာတွေရှိသလိုနေရဆွန့်ခါထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဥယျာဟာလည်းတနေ့ထက်တနေ့ပုံမှန်မပြလာတာလေးဖြစ်ပါတယ
်။ကိုသက်နိုင်ပြောပြသွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင့်တမ်းကြားအစီအစဉ်တွေကို Democratic မြန်မာတမ်း DPP ရုပ်တမ်းလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့Intercept 17နဲ့ Mia 73တို့ကနေထုတ်လွှင့်ပေးနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်တံလိုင်းကနေပြီးတော့ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင် VOA ကိုဆက်သွယ်လို့ရတော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေစာတိုက်လိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဖြစ်စေစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
အရင်တော့တော့အတက်ရှူလမ်းကြောင်းမှာတဆင့်ယောဂါရှိတော့လူကချောင်းချိုးလိုက်တယ်ခြိလိုက်တယ်ဆိုထွက်လာတဲ့အရေးဒီကြောင့်ကုဆက်တယ်လို့ပဲပြောတယ်ပေါ့ခုကဒီယောဂါရှိတဲ့လူသားနဲ့ခြိလိုက်လို့ချောင်းချိုးလိုက်လို့ထွက်လာ
တယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်စင်ပွားသတိပြုစရာအကြောင်းကိုတင်ပြပေးထားပါတယ်အနုစီဝဘေးဒအငိမ့်စားဌာနမှုဒေါက်တာကြည်ကြည်သိန်းရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါမြန်မာပြည်မှာရှိနေတဲ့ကြောင်မီးသွေးဟာအပျော့စားဖြစ်လို့ထွက်လာတဲ့မိခိုးနဲ့ပြားတွေဟာလူနဲ့ပတ်ဝန်းကျင်ကိုအလွန်ဒုက္ခပေးပါတယ်။ဒါပေမဲ့ကြောင်မီးသွေးအပျော့စားသုံးပြီးသန့်စင်တဲ့စွမ်းအင်ထုတ်လုပ်နိုင်တဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင်။
ကဘာမှာတုံးနေတဲ့ရက်စစ်ဓာတ်အား40ရာခိုင်နှုန်းကိုကြောင်မီးသွေးကထုတ်ယူပါတယ်အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကမ္ဘာကြောင်မီးသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး51ရာခိုင်နှုန်းကိုသုံးစွဲတဲ့အတွေ့အများအားဖြင့်ကြောင်မီးသွေးဝဲနေရပါတယ်2019ကတရုတ်ကြောင်မီးသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်ကြောင်မီးသွေးအမားစား62ဘီလီယံတန်နဲ့အပျော့စား52ဘီလီယံတန်ရှိတယ်လို့ကမ္ဘာမှာလည်းဒါပေမဲ့ကြောင်မီးသွေးအမားစားကိုအသုံးများတာတွေ့ရပါတယ်။တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီးသွေးတွေမှာသေဆုံးသူ2000ခွဲကျော်နေပါပြီ။ကြောင်မီးသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရနေရာဖြစ်လာပါတယ်။ကြောင်မီးသွေးကိုအငွေ့အပြည့်အသွင်ပြောင်းပြီးသုံးတဲ့လက်စစ်ဓာတ်ဆက်ရုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော့စားကြောင်မီးသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။ရုပ်ပြည်မှာကြောင်မီးသွေးအမားစားနဲ့အပျော့စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော့စားကိုလျှက်စစ်တာထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့အတက်ပညာသုံးပြီးပဝင်းကြီးကိုမထိကိုက်အောင်လုပ်နိုင်တာတွေ့ရပါတယ်
။တည်ကျကြောင်မီးသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်။ကြောင်မီးသွေးအပျော့စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလှမ်းမကမ်းမှာဓာတ်အားပေးဆက်ယုံတိဆောက်ဖို့စီစဉ်ပါတယ်တရုတ်အမျိုးသားအကြီးစားစက်မှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တည်ထောင်တဲ့အေဒင်ကွန်မြူနီအုပ်စုကအကောင့်ထည့်ဖော်ပါတယ်2002မှာစတင်တိဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်မီဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားဆက်ယုံဖြစ်လာပါတယ်ဒါပေမဲ့ကြောင်မီးသွေးဆက်ယုံကထွက်တဲ့မိကိုအမှုံနဲ့ပြာဟာလေဒုရေဒုကိုညဉ့်ညမ်းစေတာမို့ဒုဒုကျမ်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော့စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ဆက်ယုံတစ်ဝိုက်မှာအရေးပြားရောဂါခံစားရသူတွေများလာပါတယ
်။တိကျရဲ့လေရေညဉ့်ညမ်းမှုအခြေအနေဟာကမ္ဘာကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကျော်လွန်နေပါတယ်။လူကိုအန္တရာယ်ပေးနိုင်တဲ့သတ္တုဓာတ်ပဝင်မှုဟာလည်းအတော့ကိုမြင့်မားနေပါသေး။ကြောင်မီးသွေးဓာတ်အားဆက်ယုံကိုဒေသခံတွေကန့်ကွက်ဆန္ဒပြလာကြပါသေး။ဒီကြတဲ့ဤပညာအားနည်းမှုနဲ့စက်ကရိယာပျက်စီးမှုကြောင့်ဆက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါသေး။ဒါပေမဲ့ပဝင်ခြင်းစသစ်ချက်အစီရင်ခံစာမပြီးခင် 2016 မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသည်။တရှိရေးအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေသေးဖြစ်ပါသည်
။ တီကျလိုအပျော်စားကြောင်မီသွေးတော့ဓာအပိစက်ယုံတိဆောက်မယ်ဆိုရင်ထွက်ပေါ်လာမဲ့ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကအရင်ဆုံးလေ့လာဖို့လိုအပ်ပါတယ်ဥပမာကြောင်မီသွေးကထွက်လာမဲ့အစိတ်အတောက်တွေနည်းနိုင်သမျှနည်းအောင်လုပ်တဲ့အတတ်ပညာကိုသုံးတတ်ဖို့လိုပါတယ်အစိတ်သင့်နေတဲ့ဘဝဝန်းကျင်ကိုဘယ်လိုကာကွယ်မယ်ဆိုတာကိုမပြောနိုင်ပဲတီကျစက်ယုံကိုပြန်ပြီးလဲပတ်ခွင့်ပေးတာကိုဒေသခံတွေလက်မခံနိုင်ကြပါဘူးညဉ့်ညမ်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာရတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိနေပါတယ်အဆုတ်ရောဂါပန်းနာရင်ကျက်ချောင်းဆိုးသွေးတိုးလေဖြတ်နှလုံးရောဂါသရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ
်ကြောင်မီးသွေးလုံငန်းကြောင့်သေဆုံးရသူဥယေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်အမေရိကန်နဲ့အစားပေါင်း130ပိုများပြီးဩစတြေးလျရဲ့အစားပေါင်း250ပူများပါတယ်။တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါတယ်။အခုလဲတရုတ်ပြည်မှာကြောင်မီးသွေးသုံးစရာစစ်ဓာအပိစက်ယုံတွေအများအပြားတည်ဆောက်နေပါတယ်။စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပေမဲ့ညဉ့်ညမ်းမှုအန္တရာယ်ကိုတော့မခတ်မနိုင်သေးပါဘူး။မြန်မာပြည်ကလစ်နိုင်အပျော်စားကြောင်မီးသွေးကိုသုံးပြီးနှာရှင်းနဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်ကနော့ဒါကိုတာပြည်နယ်ဖြစ်ပါတယ်။ကမ္ဘာပေါ်မှာလစ်နိုက်ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တန်းချိန်25ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။အပျော်စားကြောင်မီးသွေးကိုကြီးသုံးပေမဲ့ဖက်ဒရယ်အစိုးရပြတ်ထားတဲ့လေးတန့်ရှင်းမှုစံသတ်မှတ်ချက်ကိုလိုက်နာနိုင်ပါတယ်။အပျော်စားကြောင်မီးသွေးသုံးတဲ့နော့ဒါကိုတာရက်စစ်ဟာအခြားရက်စစ်တဲ့ဈေးသက်သာလာတွေ့ရပါတယ်။ဒါပေမဲ့သတ်စင်ရေးအတွက်ဒေါ်လာတန်း1000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ
။ဥဟောင်းခရမ်းမြန်မာရေးတုံသက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ခင်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။ခုလာမဲ့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုပြောပြဖိတ်ခေါ်ပါရစေရှင်။
ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလား။အခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲ။ဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-232-382-555လေး။ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါရစေ။အခုကျန်းမာရေးခန္ဓာကိုနာဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်စင်ပွားသတိပြုစရာအကြောင်းတင်ပြထားတာပါ။တရုတ်နိုင်ငံမှာစပြီးတော့ဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ခေါ်ဒီဝူဟန်ဗိုင်းရပ်စ်လို့လည်းခေါ်တဲ့အဆုတ်ရောင်ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်မှုမြန်ဆန်တိုးပွားလာနေပြီးမြန်မာနိုင်ငံမှာလည်းတန်တရာလူနာစတွေ့လာတာကြောင့်ပိုးပြီးတော့သတိထားစရာဖြစ်လာပါတယ်။တန်တရာလူနာဖြစ်သတ်မှတ်တဲ့အချက်လက်စစ်ဆေးမှုကူးစက်ပုံနဲ့ကာကွယ်ရေးတွေနဲ့အတူလက်ရှိတုတ်ကွေးဖြစ်နေတဲ့သူတွေလည်းဘာတွေလုပ်သင့်တယ်လဲဆိုတာကိုစေတကတူတေအမှုစီဝဘေဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိဂုံဒူးဆောင်ပါမောက်ခဒေါက်တာကြည်ကြည်သင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคအနုစီဝပိဒပညာရှင်ဒေါက်တာတော်ကြည်ကြည်သေးခင်ဗျာကျွန်တော်တို့ဒီဝူဟန်ဗိုင်းရပ်စ်လို့လူသိများတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပေါ့ဆရာမเนาะဒီအဆုတ်ရောင်ပြီးတော့သေဆုံးရသူအရေအတွက်ကအရင်ပတ်ထက်50နီးပါးကူးစက်ခံရတဲ့သူကလည်းအရင်ပတ်ထက်60နီးပါးတက်လာတယ်ဆရာမเนาะအဲ့ဒါပြင်ဒီကူးစက်ခံရတဲ့နိုင်ငံတွေအရေအတွက်ကလည်း20နီးပါးဖြစ်လာတဲ့ခါကျတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအရေးပေါ်အခြေအနေကိုကြေညာလိုက်ပြီးမြန်မာနိုင်ငံမှာလည်းဒီတန်တရာလူနာတွေပေါ့နော်တီးတန့်ခွဲပြီးတော့စစ်ဆေးစောင့်ကြည့်နေတဲ့အနေအထားဖြစ်တဲ့အတွက်မြန်မာနိုင်ငံမှာဘလူအနေထားတွေပိုသတိပြုစရာတွေဖြစ်လာလဲဆင်မ။အ
ဲအခုတော့ဒီ2019 novel coronavirus ပေါ့နော်။သူကနေပြီးတော့ infection ဖြစ်တဲ့နှုန်းတွေလည်းမြန်ဆန်လာပါတယ်။ဟိုသေးတာလေးလေးတနည်းနဲ့တနည်းပို့ပြီးတော့ များလာပါတယ်အဲ့အခုမြန်မာပြည်အနေနဲ့ကတော့တန်လျာရှိတဲ့လူများရှိသွားပြီစောင့်ကြည့်နေတယ်ပေါ့ဒီလိုပြန်ပြန်လာတဲ့ဒီလိုလူမျိုးရောနောက်ကျနေ့အဖျားရှိတယ်နှာစီးတယ်ချောင်းဆိုးတယ်ခြေတယ်လက်ချောင်းနာတယ်အဲ့ဒီလက္ခဏာတွေနဲ့ရှိတဲ့တွေရှိတော့နောက်တော့အရေးကြီးတာကဒီလိုမျိုးကတော့ဟိုရိုးရိုးတုပ်ပွေးခဲဖြစ်ကြတာပဲလေဒါပေမဲ့အရေးကြီးတာကတရုတ်ပြည်မှာခီးသွားပြီးပြန်လာတဲ့လူတွေခုနယောဂလက္ခဏာရှိတယ်ဆိုလို့ရှိရင်တန်တရာရှိတဲ့လူနာအဖြစ်နဲ့သတ်မှတ်နိုင်တယ်
ဟုတ်ကဲ့ဆရာမကြီးအခုဒီတန်တရာရှိတဲ့လူနာတွေအနေနဲ့ဒီနောက်တစ်ဆင့်ပြင်းထန်လာမယ်ဆိုရင
်ဒီကနေတစ်ဆင့်ပေါ့နော် confirm တော့မလို့ရဒီယောဂပြင်းထန်လာတယ်အဖျားလည်းမပြောက်ဘူးဆိုရင်တော့ probable case ဖြစ်နိုင်ပွဲရများလာပြီပေါ့ဒီကပို့ပြီးတော့တစ်ဆင့်တက်မယ်ဆိုလို့ရှိရင်တော့သူ့ခန္ဓာကိုယ်ရဲကနေပြီးတော့ nasopharyngeal swab နှာခေါင်းထဲနေပြီးတော့တို့ပါနမူနာယူခြင်းယူမရရင်ဟိုအကောင်လေချောင်းအကောင်တဲ့ကနေ oropharyngeal swab တို့ပါကလေးကိုယူပြီးတော့မှ reference laboratory ရင်းညွှန်းဓာတ်ခွဲခန်းကိုပို့ရပါတယ်ကဘာပေါ်မှာလည်းအဲ့ဓာတ်ခွဲခန်း၅ခုပဲရှိပါတယ်အဲ့ဓာတ်ခွဲခန်းကြီးကလည်း၃ရက်လောက်တော့ကြာပါတယ်အခုထိတော့confirm case deja bau case တော့မရှိသေးပါဘူ
းအသေးပြုထားတာတော့မရှိသေးဘူးဆရာမနော်ဟုတ်ကဲ့
ဒါပေမဲ့တရားရကိုင်းနှုံးတော့ပြောလို့မရအောင်မရှိဘူးလို့တော့ဟို ready ဖြစ်ဖို့လေဟိုတိတ်ပြီးတော့ကြောက်လန့်ထိတ်လန့်ခြင်းတွေလည်းမဖြစ်စေရဘူးသို့တော့အများတဲ့တတိဝရီရတော့ရှိရမယ်ဒါဖြစ်နိုင်တယ်တတိဝရီရရှိရမယ
်ဟုတ်ကဲ့ဆရာမကြီးအဓိကတော့ဒီပုံမှန်သာမန်တုတ်ကွင်းနဲ့စင်တူတော်လည်းပဲဒီတရုတ်နိုင်ငံကိုသွားခဲ့တဲ့ရာဇဝင်ရှိထားခဲ့တယ်ဒါမှမဟုတ်တရုတ်နိုင်ငံကသွားလာခဲ့သူတွေနဲ့နီးနီးကပ်ကပ်ရှိခဲ့တယ်ဆိုလို့ရှိရင်တော့ဟိုအထူးသတိထားပြီးတော့
ဟုတ်ပါ
ကြာသတဲ့တဲ့ဘောပေါ်ဆက်မှာနော်ဒီညမှာဒီသေးကြအောင်တော့တခြားနည်းနဲ့ဒီယောဂဟုတ်မဟုတ်သိနိုင်တဲ့အနေထား
အဲ့ဒါအခုကတော့မရှိသေးတော့ညာလေအမြန်ကိုတီထွင်နေတာတော့အဲ့တန်တရာရှိတဲ့လူရဲ့သွေးကိုဖောက်ပြီးတော့အန်တီဂျင်ယောဂပိုးပေါ့နော်ရှာလို့ရတယ်အန်တီဘော်ဒီရှာလို့ရတော့ညာလေအန်တီဘော်ဒီပတိလုံးပစ္စည်းကိုရှာတာပိုများပါတယ်အဲ့ဒိုင်ဂနော့စတစ်တက်စ်တွေကိုအမြန်ဆုံးတီထွင်နေကြပါတယ်အဲ၂လ3လပိုင်းလောက်ဆိုတော့ရပါလိမ့်မယ
်ဟုတ်ကဲ့
အဲ့ဒါကိုလို့နေ
ဟုတ်ကဲ့အခုလို့ပြည်လုံးနေချိန်မှာပေါ့နော်ဒီလူနာအပြင်ဆမ်းမတ်ဒီဘေးပတ်ဝန်းကျင်ကရောဘလို့ဝိုင်းပြီးတော့
ဒီလူနာနဲ့နင်းနီးကက်ကက်အိမ်မှာတဲ့အိမ်နဲ့နေရပေါ့နော်ဟိုနောက်ပြုစုစောင့်ရှောက်တဲ့လူအနီးကပ်ရှိတဲ့လူဆိုရင်လည်းတတိထားရမယ်ကုတက်တယ်စောင့်ကြည့်ပေးရမယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဆေးရုံမှာဆေးကုတက်တဲ့ဘောဆီယာမနောက်တစ်ခြားဟို staff တွေရှိသေးတယ်အဲ့လူတွေကလည်းလူနာနဲ့နင်းနီးကက်ကက်ရှိတဲ့အတွက်သတိထားရမှာလိမ့်မယ
်ဟုတ်ကဲ့ဆရာမ
သတိထားဖို့နောက်တစ်ခုကအရင်တော့တော့အတက်ရှူလမ်းကြောင်းမှာတစ်ဆင့်ယောဂါရှိတော့လူကချောင်းဆိုးလိုက်တယ်ခြိလိုက်တယ်ထွက်လာတဲ့အရေးတွေကြောင့်ကူးဆက်တယ်လို့ပဲပြောတယ်ပေါ့အခုကဒီယောဂါရှိတဲ့လူနာနဲ့ခြိလိုက်လို့ချောင်းဆိုးလိုက်လို့ထွက်လာတဲ့အရေးဆက်ကလေးတွေကကြမ်းပြင်ပေါ်မှာဖြစ်ဖြစ်စပွဲပေါ်မှာဖြစ်ဖြစ်နောက်ဆုံးကျရင်သူကသူ့လက်ကိုသူနှာတွေပဲနှဲ့ရည်တွေပဲတိုင်ပြီးတော့မှဟိုတကား handle တွေပဲပေါ့နော
်တကားဖူးပါဆရာမ
ခြိလိုက်မယ်နောက်တခြားပစ္စည်းတွေကိုကင်လိုက်ပြီးတော့မှအဲ့မှာယောဂဘောကရောက်သွားမယ်နောက်တခြားနေကောင်းတဲ့လူတစ်ယောက်ကဖြတ်ပြီးတော့ကင်မယ်ဆိုရင်နောက်တော့ကင်တဲ့လူကလည်းလက်မသေးပဲနဲ့သူ့မျက်နှာပြန်ကင်မယ်ဆိုရင်လည်းယောဂကူးနိုင်တာတစ်မျိုးနောက်ဆုံးကတော့စားကြောင်လည်းအဲ့လိုပဲအတက်ရှူလမ်းကြောင်းမှာတစ်ဆင့်ကူးစက်ကြတယ်မကတော့ဘူးတချို့တချို့တော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့လူနာမျိုးကဝန်းလျှောတယ်သူတို့ဝန်းထဲမှာတယ်ဒီဗိုင်းရပ်စ်ကပါပါတယ်အဲ့တော့ကျူးကျူးဆောင်ရှောက်တဲ့လူကဖြစ်စီဒုနာကိုရင်ကလည်းဖြစ်စီလက်တွေပဲမသေးဘူးဆိုရင်တခြားလူတွေကိုပြန်ကူးစက်နိုင်ပါလေလို့
ဟုတ်ကဲ့ဆရာမကြီးအဲ့တော့အဓိကတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ကာကွယ်ရေးမှာအဓိကကြတဲ့လက်ဆေးတာကအဓိကပူကြလာတာပေါ့ဆရာမနော
်ဟုတ်ပါတယ
်ဆရာမကြီးဒီကာကွယ်ရေးအပြင်ဒီကုသမှုအပိုင်းမှာရောဒီဆေးမရှိတော့လည်းပဲဟိုဘလို့အနေထားအကောင်းဆုံ
းအများဖြင့်ဟိုဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါတွေကသူ့ cost နဲ့သူတွားတယ်တပတ်ဆေးရောက်လူဝတီရပေါ့နော်အတက်ကြီးလားအတက်ငယ်လားငိုတဲ့ကျမ်းမာလားဟိုရင်းချက်ယောဂါတို့ဆီချိုယောဂါတို့သွေးတို့ယောဂါတို့ရှိတဲ့လူမျိုးအတက်ကြီးတဲ့လူမျိုးကတော့ပို့ပြီးတော့သတိထားရမယ်ပေါ့နော်ပြန်နလန်ထူဖို့ကပို့ကြတယ
်ဟုတ်ကဲ့ကိုခန်းအားနည်းတဲ့ဘောပေါ့ဆရာမနော
်ဟုတ်ကဲ့တို့တော့ယခုချိန်မှာတရုတ်သိပ္ပံပညာရှင်တွေလည်းတော်တော်ကျွမ်းကျင်နေလေအဲတို့ကဒီ January လကတည်းက AIDS ယောဂါကိုဖြစ်စေတဲ့ HIV မှာသေးတဲ့ဆီးနှမျိုးကိုပေါင်းစပ်ပြီးတော့စမ်းသပ်ကြည့်တယ်အဲ့တို့ရဲ့ပြောကြားခြင်းအရာတော့တချို့လူနာတွေတက်တာသွားတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းသိကြီးတော့စိတ်ချသေးတာမဟုတ်လူတိုင်းမှာအောင်မြင်ခြင်းမှာအောင်မြင်မယ်နောက်တချို့ကလည်း influencer မှာသုံးတယ
်ဟုတ်ကဲ့ပုံမှန်တုတ်ခွေးပါ
ဟုတ်ကဲ့ဥဆောက်တမီဗီယာဆိုရှိတယ်ကိုလုံးကတမီဖလူးလဲခေါ်တယ် fake name ပါလေအဲ့ဒါကိုလည်းသူတို့စမ်းသပ်သုံးကြည့်တယ်အောင်မြင်တာလည်းရှိတယ်မအောင်မြင်တာလည်းရှိတယ်ဒါပေမဲ့နောက်ဆုံးမှာတော့ America company တခုကနေပြီးတော့ remdesivir ဆိုတာ antiviral drug တခုကိုတီထွင်လိုက်တယ် ဲ့ဒါကတော့တော်တော်ဖုံးနိုင်မယ်ဆင်းမျိုးဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာမအဲ့တော့ကာကွယ်ဆေးပေါ်နိုင်မယ်အလားအလာရော
အရှာကြီးတော့ပြောလို့မရသေးဘူးပေါ့နော်ဒီ vaccine ထုတ်လုပ်တာရော diagnostic test ကိုရောနောက် treatment အတွက်ရောအများဆုံးစူးစမ်းနေတဲ့အတွက်သားတုံးကလို့တစ်နှစ်တော့ကြာမယ်မထင်ဘူးလပိုင်းတော့ကြာလဲဦးမယ
်ဟုတ်ကဲ့ဆရာမကြီးဒီနေရာမှာတစ်ခုကျွန်တော်မေးချင်တာလေညီမပြည်မှာအခုပုံမှန်တကွေးပေါ့ဖြစ်တဲ့သူကလည်းတစုံတရာဟိုရှိနေတဲ့ခါကျတော့သူတို့အတွက်က
အခုကတော့ရာသီ electric တုတ်ကွေးတွေလည်းရှိတော့တရုတ်ပြည်ကလည်းပြန်မလာဘူးဆိုရင်တော့လေတရုတ်ပြည်ပြန်လာတဲ့လူတွေနဲ့လည်းနည်းနည်းကပ်ကပ်မရှိဘူးကိုကိုရိုင်းနဲ့ဆေးဝါးဆရာဝန်တွေပဲမဟုတ်ဘူးဆိုရင်တော့အိမ်မှာပဲနားနေဖို့ကောင်းတယ်အလုပ်မတော်နဲ့ကျောင်းမတော်နဲ့အရင်များများတောက်ပါသူပြုတ်တော့လေမော်ရီတို့ဘာလို့ငင်းရတောက်ပြီးတော့ကောင်းကောင်းအိတ်ပါအဓိကအားရရကောင်းကောင်းစားနွေးနွေးထွေးနေနောက်တော့ကောင်းကောင်းလည်းကောင်းကောင်းဆေးတောက်နှာစီးနေဒါ symptomatic ပဲ
ဖြစ်လာတဲ့လက္ခဏာတွေအတွက်ပဲတောက်တာပေါ့
ဟုတ်ကဲ့နှာစီးရင်နှာမမွန်အောင်လို့ပေါ့အဲ့ဒါဆိုသူကသူဒီပါလောက်ဆိုပျောက်သွားပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရေးစီစဉ်ကိုခုလိုကြာတာပရိနေညာတိုင်းမှာတင်နာစင်နိုင်ပြီးမနေ့ဖန်တောက်ကြနေမနေ့ခင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုနောက်ဆုံးနာစင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကနိုင်ကွန်းအိမ်ပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရတိတောင်နဲ့ဗူဒီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ရင်မှုသူတွေဆုံတဲ့ကရင်ပြည်နယ်ဖားပေါ်မြို့နယ်တွင်မိုင်းပေါက်ကွဲမှုမှာသူတို့ထောင်လာတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်တယ်ဆိုတာနဲ့မြန်မာစစ်ရကိုယ်စားလှယ်နဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနောက်ဆုံးတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားရာမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်တွေရေတပ်တင်းမောတွေသုံးပြီးအကြီးအကျယ်တိုက်ခိုက်ခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဖေဖော်ဝါရီလ၄ရက်နေ့မှာရတိတောင်မြို့နယ်ဘိန်းတော်မင်းတောင်ကလားချောင်းနဲ့ဂုံတန်းကျေးရွာအနီးကလေကွင်းတွေနဲ့တောင်တန်းတွေကိုရဟတ်ရင်နစီးနဲ့မိနစ်50ခန့်အကြာလာရောက်ပစ်ခတ်ခဲ့တဲ့အတွက်ကောက်ရိုးပုံတွေနဲ့လေကွင်းတွေမိလောင်နေတယ်လို့ဂျင်းတော်ကျေးရွာသားတဦးကပြောပါရယ်ဘူးရီတောင်မြို့နယ်ကဆက်ခော်ရွာနဲ့ဒိုးဝေကျေးရွာအနီးကဒဏိတော်တွေကိုလည်း MI35 ရဟတ်ရင်နစီးနဲ့နေ့လယ်နနိုင်ကျော်မှာနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်
ကရင်ပြည်နယ်ဖားပုံမြို့နယ်အတွင်းမှာတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပေါက်ကွဲခဲ့တာဟာကရင်မျိုးသားအစည်းအရုံးကတိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးညင်းဆိုလိုက်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်နေတဲ့တပ်မတော်အင်ဂျင်နီယာဖွဲ့ဝင်ရိတ်ခါပို့ဆောင်တဲ့တပ်မတော်ရင်တန်းကို KNU ဘက်ကဒေတန္တရကားမိုင်းတလုံးထောင်ပြီးမိုင်းထောင်ဖောက်ကွဲခဲ့တယ်ဆိုပြီးတပ်မတော်ဘက်ကပြောဆိုလိုက်တဲ့အပေါ်အခုလ3ရက်နေ့မှာ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်တာဖြစ်ပါတယ်အဆိုပါမိုင်းဟာ KNU စောင့်ဆိုင်ဆွဲတာမဟုတ်တလို့တပ်မတော်ဘက်ကမိုင်းရှင်းလင်းနေစဉ် KNU ထောင်ထားတဲ့ကားမိုင်းကိုတွေ့ပြီးဖောက်ခွဲခဲ့တာဖြစ်ကြောင်းတပ်မတော်ဆွဆွဲခဲ့တယ်လို့ short တိုက်တိုက်ခိုက်တာမဟုတ်ကြောင်း KNU ရဲ့ပြန်လည်ကန့်ကွက်စာမှာဖော်ပြထားပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့ကကျိုင်းတုံဟွန်နန်းဟောင်းမြေနေရာပြန်လည်ရရှိရေးအတွက်အမျိုးသားလွတ်တော်အစည်းအဝေးမှာတောင်းဆိုမှုပြုလုပ်ရမှာတာဝန်ရှိဝန်ကြီးက90အတွင်းပြန်လည်ပေးအပ်နိုင်မှာမဟုတ်ဘူးလို့ဖြေကြားလိုက်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာကျိုင်းတုံမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်ဆိုင်ကယ်ဆာမ်ကတောင်းဆိုပြီးဟိုတယ်နဲ့ခီးတွားဒုဝန်ကြီးဥတင်လကအဲ့လိုဖြေကြားခဲ့တာပါကျိုင်းတုံဟွန်နန်းကိုနဝတာစစ်အစိုးရက1992ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချဖျက်ဆီးလိုက်ပြီးဟိုတယ်ပြန်လည်တည်ဆောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်ထံကျပ်သိမ်းပေါင်း 2,000 ဖိုးနဲ့290စာချုပ်ချုပ်ဆိုငားရမ်းထားပါတယ်
လက်ရှိမွန်ပါရာစကားပြောဆိုနေကြတဲ့နေရာမှာအခြားပါရာစကားတွေရောနောပါဝင်နေတဲ့အတွက်လူမျိုးကွယ်ပြောင်းနိုင်တဲ့အရေးကိုတတိကြီးကြီးနဲ့ပြုတ်ပြင်ထိမ့်သိမ့်ကြဖို့ဖေဖော်ဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံလုံးဆိုင်ရာမွန်မျိုးတားနေ့အခမ်းအနားမှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ငံသားကတိုက်တွန်းပြောကြားလိုက်ပါတယ် ထိုင်းနိုင်ငံရောက်မှုတွေဟာစကားပြောတဲ့အခါထိုင်းစကားပြောတာများတယ်လို့လူငယ်တွေမှစကားပြောမတတ်ကြတော့တယ်လို့ပြည်တွင်းမှာလည်းမြို့ပေါ်ကမှုတွေတော်တော်များများမှစကားမပြောတတ်တော့တဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်မိမိတို့မှုလူမျိုးကွယ်ပျောက်သွားနိုင်တဲ့အရေးကိုတတိကြီးကြီးထားပြီးတော့ထိန်းသိမ်းသွားဖို့လိုတယ်လို့နိုင်ငံသားကပြောပါတယ်
ဒီနေ့ထိုင်းနိုင်ငံလုံးဆိုင်ရာခုနှစ်ဆက်တုံးကျင်းမြောက်မှုမျိုးသားနေ့အခမ်းအနားကိုစမှုစာခွန်ခေမှာကျင်းပခဲ့တာဖြစ်ပြီးထိုင်းနိုင်ငံတုံးဆက်ခုနှစ်ခရိုင်ကမွန်တင်းဖွဲ့ကိုဆက်လက်တွင်မြန်မာနိုင်ငံကရှေ့ပြောင်းမှုအလုပ်တမားတွေယဉ်ကျေးမှုအဖွဲ့တွေအပါဝင်အင်အားတထောင်ကျော်တက်ရောက်ခဲ့ပါတယ်ချင်းပြည်နယ်ထန်တလန်းမြို့မှာကျင်းပပြုလုပ်မဲ့ခုနှစ်ဆက်နှစ်မြောက် ဒီနေ့ကတော့ဒီနေ့မှာကျွန်တော်ကနိုင်ကုန်းအိမ်မှာဖေဖော်ဝါရီလ19ရက်နေ့မှာကြာရောက်တဲ့92ရက်နေ့အထိထန်တလန်းမြို့မှာချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့ကျင်းပပြုလုပ်ဖို့ပြင်ဆင်နေကြတာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအစိုးရကိုယ်စားလှယ်တွင်အပြည့်အဝတိုင်းသားလက်နက်ကန်အဖွဲ့ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့နဲ့၃ရက်နေ့တွေမှာရန်ကုန်မြို့အမျိုးသားပြန်လည်တင်းမြင့်ရေးနဲ့ငင်းချမ်းရေးဘုရားနာအန်အာပီစီမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာပါသူချမှုတွေရှိနေပါတယ်လေမိကလျာမုံရဲ့စုစည်းချက်ကိုနန်းဟောင်းကနေတင်ဆ သဘောတူညီချက်၃ချက်ရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဥဇော်ထေးကအခုလိုပြောပါတယ
်။ကျင်းပခဲ့တဲ့၈ချိန်မြောက်ပေါ့နော်။ GIC စီဝေးရဲ့ဆုံးဖြတ်ချက်တွေကောင်းတယ်မဟုတ်ဘူးအတွက်ကျွန်တော်ညီနိုင်တဲ့အစည်းအဝေးဖြစ်ပါတယ်။ဆွေးနွေးတဲ့အခါမှာလည်းဒီ GIC ဆုံးဖြတ်ချက်တွေအားလုံးကိုကျွန်တော်ဘယ်လိုကောင်းတယ်ပုံမလဲဆိုတော့ဆွေးနွေးတယ်။ဆွေးနွေးပြီးတော့ကျွန်တော်တို့သဘောတူညီချက်၃ချက်ရပါတယ်။အဲ့ဒါဘောတူကြီးသုံးချက်ကတော့ကျွန်တော်တို့ NCA ခန်း3ခန်း4ခန်း6နဲ့ပတ်သက်လို့ပေါ့နှစ်ဖက်အလုပ်ဖွဲ့တွေတွဲဆုံဖို့ကိုလာမဲ့ဖေဖော်ဝါရီလ16ရက်နေ့ကျွန်တော်တို့သဘောတူပါတယ်အဲ့ဒီမှာတွေ့ပါမယ်ပြီးရင်တော့ဖေဖော်ဝါရီလ18ရက်နေ့17ရက်နေ့မှာကျွန်တော်တို့ဒီကနေ့တွေ့တဲ့အလုပ်ဖွဲ့ပဲပြန်ပြီးတွေ့မယ်
NCA စာချုပ်အကောင့်ထဲပေါ်မှုညနိုင်အစည်းအဝေးဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်ဖို့အစိုးရနဲ့အပြည့်အတိုင်းနာလက်နက်ကိုင်တို့နရက်တာဆွေးနွေးခဲ့ကြတဲ့ငြိမ်းချမ်းလုပ်ငန်းစဉ်မှာအရွေးတစ်ခုကိုတက်လာတယ်လို့အပြည့်အတိုင်းနာလက်နက်ကိုင်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မငေးကတည်င်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် GICN ရဲ့ဆုံးဖြတ်ချက်ရှိချက်ကိုအကောင့်ထဲပေါ်ဖို့အတွက်လမ်းညွှန်ချက်အရကျွန်တော်တို့လုပ်ပါတယ်သူပြန်ပြီးကြည့်လိုက်မယ်ဆိုရင်အရွေးတစ်ခုကိုတက်လာပဲဒါဆိုကျွန်တော်နာမည်ဒီ16ရက်နေ့မှာကျွန်တော်တို့ဒီနှစ်ဖက်ဒီပြစ်ခတ်တိုက်ခိုက်မှုဆိုင်ရာလောက်ဖွဲ့နဲ့ပြန်တွေ့မယ်တော့ဆက်ကွန်16မှာလည်းကျွန်တော်ဒီကုလမူလဒီလောက်ဖွဲ့နဲ့ပြန်တွေ့မယ်ဆိုရင်ဘုံသဘောတူညီချက်တခုတော့ရမယ်ကျွန်တော်တန်လာမဲ့ဒေါက်တာချိန် UPC မှာပြည်တော်စုစာချုပ်အစိတ်ပိုင်းအစ်စ်3မှာဆိုရင်ကျွန်တော်တို့အဖြေရလက်ကောင်တခုထွက်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ
အခုဆွေးနွေးပွဲဟာမျော်လင့်တာထက်ပိုပြီးတော့ချောချောမွေ့မွေ့ရှိတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလာမောင်ရွှေကပြောပါတယ်
သူမီးပြောရင်တော့ဒလူစမီးဝဲနေရကျွန်တော်တို့အရင်တော့ informal ပဲပြောရတယ်တစ်နှစ်ကျော်လောက်ပြောထားပြီးတော့အခုက formal ပေါ့ formal ဆိုတော့ GMG ဆွေးနွေးပွဲက formal ဖြစ်တယ်အခုဒီနေ့ဆွေးနွေးနေတာလည်း formal ဖြစ်တယ်ပေါ့အဲ့တော့ formal ဆွေးနွေးပွဲကအခုမှကျွန်တော်ကပြန်စတာဖြစ်တာပေါ့ဗျာအဲ့တော့အားလုံးကတော့မျော်လင့်တာအထက်ကိုပို့ပြီးတော့ဆွေးနွေးမှုတွေရှိတယ်ပေါ့
လာမယ့်ဧပြီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းညီလာခံ27အရာစုပင်လုံစတုထအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်အတိုင်းနာလက်နက်ကင်ခေါင်းဆောင်တွေသဘောတူထားကြတဲ့အတွက်အဲ့ဒီကနေဘယ်လိုရလဒ်တွေထွက်လာစေဖို့မျှော်လင့်တယ်လဲဆိုတဲ့အချက်တွေကိုနောက်တစ်ကြိမ်အစည်းအဝေးမှာအသေးစိတ်ဆွေးနွေးသွားမှာဖြစ်ပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဗုဒ္ဓတောင်မောင်သောနဲ့ရတိတ်တောင်မြို့နယ်အပါအဝင်မြို့နယ်တချို့မှာသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုအစိုးရကနေဖေဖော်ဝါရီလ3ရက်နေ့ညကဒုတိယကြိမ်ပြန်လည်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်ရသေးတော်ပူးစီတော်မောက်တော်မြေပုံနဲ့ရှမ်းပြည်နယ်ပလောဝါမြို့နယ်တွေမှာမနေ့ကဆက်လို့အင်တာနက်ဆက်သွယ်မှုကိုဖြတ်တောက်လိုက်တာပါအခုလိုအများပြည်သူအသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုဖြတ်တောက်လိုက်တဲ့အပေါ်မှာပူးစီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကသူ့အမြင်ကိုအခုလိုပြောပါတယ်
အင်တာနက်လိုင်းဖြတ်တောက်လိုက်တဲ့ဆိုတာကတော့
ဆိုရတဲ့အနေနဲ့ဒီလိုတကယ်အမှောင်ချတဲ့သဘောဖြစ်တော့တယ်။ဒီချက်ရှိရှိနဲ့အဲ့ဒီနေရာကလူတွေကိုတကယ်အမှောင်ချချင်လို့အဲ့လိုလုပ်ကြလို့ပဲနေတယ်။ဆိုရပြီးတော့
ဒါဟာအစိုးရကပြည်သူတွေကိုအစားအသွေးဖျက်ထားသလိုဖြစ်နေတယ်လို့ဒုက္ခသည်တွေကိုသော်ရောက်ကူညီနေတဲ့မောက်တော်မြို့ကန်ဦးစိန်လာဖြူကအခုလိုပြောပါတယ်။
မြန်မာဆွေရတဲ့နဲ့ရခိုင်တဲ့တော်တို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပြီးခဲ့တဲ့နှစ်ကလည်းရှမ်းပြည်နယ်ပလောဝအပါဝင်ရခိုင်ပြည်နယ်မြောက်ဘက်ကမြို့နယ်တချို့မှာအန်တာနက်တွေကိုအစိုးရကပိတ်ထားခဲ့ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့အရေးပါဖွဲ့စည်းတွေကအန်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုတဲ့အတွက်မြို့နယ်တချို့မှာပြန်ဖွင့်ပေးပြီးမကြာခင်မှာပဲအခုတခါဒုတိယအကြိမ်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာကြီးရေလေတက်အင်အားသုံးပြီးမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ AA ရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်တိုင်ရင်မှုတူတည်ဆုံတဲ့အထိကရင်ပြည်နယ်ဖားပွန်မြို့နယ်အတွင်းမှာတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပောက်ကွဲမှုမှာ KNU မိုင်းထောင်တိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကညှင်းဆိုလိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါ။ကျွန်တော်ကနိုင်ကွန်းအိမ်ပါခင်ဗျာ
။တိုင်းရင်းသတင်းလွှာခဏကိုမနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုကြာသပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
သမရဒေါ်နယ်ထရမ့်မှာပြင်းမရှိတဲ့ကြောင်းထက်လူတော်ကဗိုလ်ဒူးနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သမရကအင်ပီတော်ကနေပထမဆုံးစကားပြောဖို့ရှိပါတယ်။သူမှာပြင်းမရှိတဲ့ကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ပိုင်းတွေအတွင်းမှာပဲဒီလိုစကားပြောမဲ့အစီအစဉ်ကိုသမရကတွစ်တာမှာကြေညာတာပါ။လောက်ကျန်တရားစွဲဆိုမှုအပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမရကတွစ်တာမှာရေးခဲ့ပါတယ်။သမရဒေါ်နယ်ထရမ့်နဲ့ကင်ညာသမရအူဂူရူကင်ညာတာတို့ဒီကနေ့သမရအင်ပီတော်မှာတွေ့ဆုံမှုရှိပြီးနိုင်ငံအကြားလှုပ်လှစွာကုံသွယ်ရေးသဘောတူညီချက်စာချုပ်ထုတ်ဆိုနိုင်ခြင်းနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဒါဟာအမေရိကန်နဲ့အာဖရိကနိုင်ငံတို့အကြားပထမဆုံးလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်စာချုပ်ချုပ်ဆိုမှုဆွေးနွေးတဲ့အလားအလာလည်းဖြစ်ပါတယ်။အမေရိကန်ဟာကမ္ဘာနိုင်ငံပေါင်း20နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တွေချုပ်ဆိုထားပေမဲ့အဲ့ဒီအထက်မှာအာဖရိကနိုင်ငံတို့ကမပါဝင်ပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီနိုင်ငံတွေမှာသေဆုံးသူနောက်ထပ်83ယောက်တိုးလာတဲ့အတွက်ဒါသာပရိနေထီဆိုရင်တရုတ်နိုင်ငံတွင်းမှာသေဆုံးသူ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဟောင်ကောင်မှာတယောက်ဖိလစ်ပိုင်မှာတယောက်ပြီးခဲ့တဲ့ရက်ပိုင်းတွေကသေဆုံးခဲ့တာကြောင့်တကမ္ဘာလုံးအနေနဲ့ဆိုရင်သေဆုံးသူ165ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးဆက်သူအရေအတွက်ကတော့တရုတ်တနိုင်ငံထဲမှာ28000ကျော်ရှိပြီးတကမ္ဘာလုံးအနေနဲ့ဆိုရင် 28300 ကျော်ရှိနေပါတယ်။အမေရိကန်နဲ့တရုတ်ကြားပထမဆင့်ရထားတဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်အရဒေါ်လာ85ဘီလီယံဘူအမေရိကန်တင်သွင်းကုန်တွေကိုကုန်သွယ်ကုန်လျှော့ချမယ်လို့တရုတ်ဆိုးကကြေညာပါတယ်။ဒီဘောလာစလီယနီကစပြီးဆရာကန်တို့တွန်းကုန်ကိုကောက်နေတဲ့အမေရိကန်ကုန်တွေကိုလျှော့ချပါလေဖြစ်ပါတယ်ခင်ဗျာ
။ကြာသာပရင်းနဲ့ညာဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုညာအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရတ်ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.